ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့ဆေးရုံအရောက်နောက်ကျတာအကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးမှုများလာရမှာသက်ကြီးနဲ့ရောဂါအခံရှိသူတွေအကူးခံရတာအပြင်ဆေးရုံအရောက်နောက်ကျတာတွေများလာတာလည်းအဓိကဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုဆေးရုံနောက်ကျရောက်ပြီးစေနှုန်းတွေဆက်မများရအောင်ဘယ်လိုကာကွယ်နိုင်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါလေ
Okay ဒီတော့ဆက်ကြည့်ကြဝင်ဒီပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ကြောင့်သေဆုံးနှုန်းကများလာတာအပြေပေါ်ဆရာနော်ဒီသေဆုံးသူတချို့ကလည်းဆေးရုံရောက်ပြီးမှပဲသေဆုံးပြီးမှပိုးရှိမှန်နောက်ပါလိုက်စစ်နေရပါဆရာเนาะဆိုလိုတာကတော့ဒီဆေးရုံအရောက်နောက်ကျခဲ့တယ်လို့ပြောရပါပါဆရာအဲ့တော့အဲ့ဒါတွေကကွယ်ဖို့ကြီးစီတို့အဓိကအရေးကြီးဆုံးပါမှာကျင်လဲဆရာ
ကျွန်တော်တို့အခုကိုဗစ်ဒုတိယလိုင်းလာတဲ့ခါလာအတွင်းမှာရပ်ပေါင်းများစွာတပြေးတပြေးနဲ့သေဆုံးမှုတွေများလာခြင်းအကြောင်းရင်းနေရတယ်ပဲဒုနာရီယာဆေးရုံရောက်လာကြတဲ့အခါကျရင်အသက်အမြေရှိလောက်အောင်ကုသမှုရန်နောက်ကျလောက်အောင်ဒီလိုအခြေအနေမျိုးတွေနဲ့ရောက်လာတယ်ဆောက်အဲ့လိုရောက်လာတဲ့လူတွေရဲ့ပမာဏကကျွန်တော်တို့အရေးပေါ်ဌာနတွေမှာ4-5 ရောက်ကြိုင်နဲ့အသက်လူနေရတဲ့အခြေအနေမျိုးအထိသူကရောက်လာ။ဒါအပြင်အိမ်နေရနေပြီးတော့ခေါ်လာတဲ့လူတွေကိုဆေးရုံရောက်ရှိသေးဆုံးလည်းရှိတယ်လို့လမ်းမှာသေးဆုံးအိမ်မှာသေးဆုံးဒါမျိုးတွေပါဆေးရုံတွေကိုရောက်လာလို့ကျွန်တော်တို့ကစမ်းသပ်ဖို့လိုတဲ့အတွက်ကြောင့်ဆွတ်ယူပြီးတော့စမ်းသပ်ကြည့်တဲ့အခါမှာလည်းသူတို့ကလည်းပဲ positive တွေဖြစ်နေတာကိုအများအပြားသွားသွားပြီးတော့တွေ့နေရ။ဒီဟာဘာလို့ပြတ်တာလဲဆိုတဲ့အခါကျတော့လူတွေကကိုဗစ်ကိုအိမ်မှာကူးစက်ခံနေရပြီးတော့မသိကြဘူး။ပတိကြရတဲ့လူတွေကလည်းပဲဆေးရုံဆေးခန်းတွေကိုသွားလာရတာလည်းခက်ခဲတဲ့အခြေအနေဆေးရုံဆေးခန်းတွေကိုသာပြဖို့ကြောက်ရွံ့တဲ့အခြေအနေမျိုးနဲ့အိမ်မှာဒီမဆိုင်ပဲနေပြတဲ့အခြေအနေမျိုးတွေရှိနေတယ်လို့ထင်တယ်။ဒါအပြင်မီဒီယာမျိုးမျိုးမှမျိုးမျိုးဘိုလ်လိုကုလို့ရတယ်ဒီလိုကုလို့ရတယ်ဆိုဒီ traditional နီးနဲ့ကျက်သွန်နီးစားလိုက်ပါလားလို့မီယိုဖလာဆေးတွေနဲ့ဆေးမီးတို့တွေနဲ့ဖြစ်တယ်လို့ကုနေလို့မရတဲ့ယောဂအခြေအနေဖြစ်တယ်ဆိုတာကိုသိသိချင်းနဲ့
ဟုတ်ကဲ့ဆရာအဲ့တော့အဲ့လိုကုနေရင်းနဲ့ဆေးရုံနောက်ကျတဲ့အခြေအနေကိုဘယ်လိုပဲပုံရောက်သွားလဲ
ဒီ covid virus ကစုတ်ခဲကိုရှူသွေးမိပြီဆိုတာနဲ့တိုင်းနဲ့အစုတ်ခဲသက်ရှူလမ်းကြောင်းမှာအောက်ဆီဂျင်ကိုတည်ဆောင်နိုင်တဲ့ပမာဏကိုဖြစ်စီလိုက်တဲ့အတွက်ကြောင့်ဒီလူနာတစ်ယောက်ကသွေးထဲမှာအောက်ဆီဂျင်ပျော်ဝင်မှုလုံးနေကျပြစ်ပြီးတဲ့အခါကျတော့ရုတ်တရက်မောပေါက်လာပြီးတော့ချက်ချင်းဆိုလိုပဲအောက်ဆီဂျင်ပမာဏဆိုတာ100ရာခိုင်နှုန်း98 99 100ဒီလူကောင်းတယောက်မှာအဲ့လောက်ရှိပါတယ်အဲ့လောက်ရှိတဲ့ပမာဏကနေပြီးတော့ရုတ်ချီဆိုလိုပဲ90 80 85 90အဲ့ဒီပတ်ဝန်းကျင်ကိုရုတ်တရက်ကျသွားပြီဆိုတာနဲ့ဒီပိုင်းနဲ့ပြန်တင်ဖို့ကသိမ့်မလဲပါဘူးဒါကြောင့်မလို့ဒီလိုမျိုးသေဆုံးမှုတွေမရှိနေရအောင်ကကိုဗစ်နဲ့ပတ်သက်တဲ့ယောဂလက္ခဏာတွေကုလလောလောဖြစ်တဲ့အနက်မြရတာတော့ကစပြီးတော့ပေါ့လေဖျားမယ်ချောင်းဆိုးမယ်တုပ်ကွေးလိုမျိုးလက္ခဏာတွေပေါ်မယ်ဒီလိုအခြေအနေမျိုးတွေရောက်လာတဲ့အချိန်မှာသတိပြုဖို့လိုတာကကိုယ့်ရှိမှာတည်လောက်တဲ့တခြားအခန့်ယောဂါရှိမရှိနှလုံးသွေးတို့စီးကျူကျန်စာနဲ့ဆိုင်တဲ့ယောဂါတွေတခြားကြောက်ကပ်အသေးတို့ဒီလိုယောဂါအခန့်ရှိတဲ့လူနာတွေဆိုရင်ယောဂါလက္ခဏာစပြရတဲ့ဒီပိုင်းနဲ့သက်ဆိုင်ရာဆေးရုံဆေးခန်းမှာစနစ်တကျသမှုမကန်ယူနိုင်ရင်နောက်ကျပြီးမှဆေးရုံရောက်ရင်ခုနလိုအောက်ဆီဂျင်ပမာဏက90 80လောက်နဲ့လာတဲ့အချိန်မှာအသက်ရှင်နေမှုရန်နေသွားတဲ့အချိန်မျိုးတွေဖြစ်တယ်ဒါကြောင့်အထူးသဖြင့်တော့ယောဂါအခန့်ရှိတော်သူများနဲ့အသက်ကြီးတော်သူများဒီသောသောစီစီချက်ချင်းလာဖို့လိုအပ်တယ်အလားတူပဲကျန်းမာရေးကောင်းနေတဲ့လူတွေကလည်းပဲခုဗမာပြည်ထဲမှာလောလောဆယ်ရန်ကုန်မှာတွေ့နေရတဲ့ COVID virus ရိုးစားအရသူငယ်လူငယ်တွေကထိပြီးတော့အခံယောဂါမရှိတဲ့လူတွေကလည်း900ခန့်လောက်600ခန့်လောက်ပြေဆုံးနေတဲ့အခါမှာခုအကောင်ကြီးခဏနေလို့တစ်နာရီနှစ်နာရီဒီမှာရုတ်တရက်ပြုတ်ကျသွားတဲ့အောက်ဆီဂျင်ပမာဏဖြစ်တဲ့အတွက်ကြောင့်ဒီဥစ္စာအရန်အန္တရာယ်ကြီးတယ်အရန်ကျနေတဲ့အချိန်ကျမှရောက်လာရင်အသက်ရှင်နိုင်မှုအကွယ်လမ်းအရန်နည်းတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအထူးသဖြင့်ဆရာကပြောတဲ့ယောဂအခက်ရှိတဲ့သူပြင်သက်ကြီးတွေနေရာမှာဆရာရင်ဉာဏ်ဉာဏ်ကူးဆက်နိုင်တဲ့နေရာတွေကသက်ကြီးတွေအတွက်တော့ဆရာဒီကပါမှာဆိုလဲအိမ်ကြီးမှာပေါ့နော
်ကိုယ့်ရဲ့အိမ်မှာသက်ကြီးတွေဟိုတွေရှိနေတယ်ဆိုရင်လည်းပဲသူတို့ပြိဓာဆောင်ကြည့်ပြီးတော့သူတို့ဒီလက္ခဏာပြမပြသူတို့ကိုယ်တိုင်နားလဲခြင်းမှလည်းနားလဲပဲဒါပေမဲ့နားလဲတဲ့အိမ်လူအိမ်သားကနေပြီးတော့ဒါသူတို့အမြဲမပြတ်ခင်ဥပစာကြည့်ပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့လက္ခဏာတွေစပေါ်လာတဲ့ဒီချိန်နဲ့စောစောစီးစီးခေါ်လာဖို့လိုတယ်သူတို့ပြတော့တကြီးရေဟိုတွေကြီးစုပြီးတော့ထားတဲ့ဘိုးဘွားရေးတာလိုဟာမျိုးဒီလိုနေရာမျိုးကလည်းတာဝန်ခံဆရာဝန်တို့မှတာဝန်ခံကြီးကြပ်တဲ့သူတွေကလည်းပဲတကြီးရေဟိုတွေရဲ့ ီကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုဒီစဉ်ဒီတိုင်းစောင့်ကြည့်နေဖို့လိုတယ
်ဟုတ်ကဲ့ဆရာရေးသက်ကြီးတွေဆရာတော်ကြီးတွေမေတ္တလာရှင်ကြီးတွေအတွက်ပေါ့ဆရာရေး
ကျွန်တော်တို့ဒီရန်ကုန်မှာဖြစ်နေတဲ့ကိုဗစ်ဆိုရင်ဟိုပထမဆုံးစတာကတော့ရွာမပူကြီးကျောင်းပေါ့နော်အဲ့ဒီကနေဆွန်းလုံးကူစီရတော့သူရန်ကုန်မြို့လယ်ကောင်မှာရှိနေတဲ့တိန်တော်ကြီးတို့တစ်ခုပြီးတစ်ခုဖြစ်လာတဲ့အခြေအနေကကူးစက်မှုတွေများနေတာဟိုဒါပေကြောက်ဖြစ်ရတေဆုံးမှုရှော့ချနိုင်အောင်ဒီလိုနေရာတွေကြတော့ကျန်းမာရေးနဲ့ပတ်သက်တဲ့လူနဲ့ထိတွေ့မှုပို့ပြီးတော့နည်းတဲ့နေရာဖြစ်တာပေါ့နော်အဲ့တော့ဒီလိုနေရာတွေမှာတကြီးရွယ်အိုတွေနဲ့ဒီဆရာတော်ကြီးတွေပြည်သားရှင်ကြီးတွေတကယ်လို့ရှိခဲ့မယ်အခန့်ရောဂါရှိတဲ့ဆရာတော်တွေရှိခဲ့မယ်ဆိုရင်ငကိုယ်တော့ကပြနေကြဆရာဝန်တွေရှိကောင်းရှိနိုင်တယ်ကျန်းမာရေးမှုတွေရှိကောင်းရှိနိုင်တယ်အဲ့ဒီလူတွေကလည်းပဲအကားလျော်စွာလူတတ်မှုပြုတဲ့အနေနဲ့ပဲဖြစ်ဖြစ်တူးတူးဆောက်ရှောက်ပေးနိုင်တယ်ဆိုရင်တော့ပို့ပြီးတော့တင့်တော်မယ်ကျမဘွေလည်းပဲကျောင်းသားဆရာတော်တွေအနေနဲ့အပူညီတောင်းရင်ပဲဖြစ်ဖြစ်ကျမရဲ့အဖွဲ့တွေအနေနဲ့ပနာမစစ်ဆေးတဲ့အခြေအနေမျိုးကိုဗစ်ကူးစက်တာမကူးစက်တာကိုအရင်စစ်ဆေးမှုမတိုင်ခင်လောလောဆယ်သူတို့ရှိမှရှိနေတဲ့အခံရောဂါတွေဟာတည်ငြိမ်မှုရှိရလားဆိုတာကိုအရင်ဆုံးစစ်ဆေးမယ်ပြီးရင်ကိုဗစ်နဲ့ပတ်သက်လက္ခဏာတွေကိုဘယ်လိုစောင့်ကြည့်ရတယ်ဆိုတာကိုဖုန်းတော်ကြီးကျောင်းနေထဲမှာရှိတဲ့ပညာတတ်နားလည်တကြွတဲ့ဆရာတော်တွေလည်းရှိမှာပါကျန်းမ်းနေလည်းရှိမှာပါသူတို့ကိုတင်ကြားပြသပေးတာမျိုးအဲ့ဒီလိုအကြောသူတို့ရှိမှဇာရက်စာရန်နေနဲ့ဒီနိုင်နေပါတွေနဲ့ဂရီသေးတဲ့ဟာမျိုးဒီလိုလက္ခဏာတွေပေါ်ရင်ချက်ချင်းပြတာပါဆိုတာမျိုးသူကူညီရေးသေးနေရလဲပဲတကယ်လို့လိုအပ်ခဲ့လို့အရေးပေါ်ရှိရင်ဒီဖုန်းကြီးကျောင်းနေတကြီးရွယ်ဦးတွေရှိတဲ့နေရာတွေမှာအရေးပေါ်လူနာတည်ရင်နဲ့အမြန်ဆုံးစေယုံစေကံကိုရောက်နိုင်မှုအတွက်သက်ဆိုင်ရာအရေးပေါ်ဖုန်းနံပါတ်တွေပါရင်ညာလေးဖုန်းကြီးကျောင်းနေရလဲပဲယူထားသင့်ပါတယ
်ဟုတ်ကဲ့ဆယ်တကယ်လို့စေယုံစေကံရောက်လာရင်တော့ဖြစ်လာနိုင်တဲ့ကြေညာကိုစောင့်ကြည့်ပြီးတော့ဖြည့်ဆည်းပေးနိုင်တော့ပါဆရာနော
်အခုဆိုရင်စေယုံစေကံတိုင်းမှာအောက်ဆီဂျင်ကိုလုံးလုံးလောက်လောက်ယူလို့ရအောင်ကျွန်တော်တို့ကအလျင်အမြန်ပြင်ဆင်ထားတယ်လောလောဆယ်အခြေအနေရဒီမှာလုံးလုံးလောက်လောက်ယူနိုင်တဲ့အခြေအနေမှာရှိပါတယ်ဒါကြောင့်မလို့ဟိုလာခဲ့ပါလို့ကျွန်တော်တို့ကဘယ်လိုအရေးအကြောင်းရှိခဲ့လို့ရှိရင်အောက်ဆီဂျင်ဆိုတာကဒီကိုဗစ်မှာအရေးကြီးဆုံးကုသမှုပဲအောက်ဆီဂျင်ကျနေတဲ့အချိန်မှာအောက်ဆီဂျင်80ကျနေတဲ့အချိန်မှာယူလိုက်လို့95ပြန်တက်လာရင်ကိုပဲအခံရောဂါတွေအတွက်ဆိုးမသွားအောင်ကာကွယ်ထားနေကိုဗစ်နဲ့ပတ်သက်တဲ့ကုသမှုလည်းပေးနိုင်တယ်အခံရောဂါတွေအတွက်ကုသမှုကလည်းပဲပေးနိုင်တယ်ဒီနှစ်ခုပေါင်းပြီးတော့ခုရင်ပြည့်စုံမှုလုံးတွေကျသွားမှာဒါကြောင့်မို့လို့ပဲစောစောတားလေးစေုံစေကံကိုလာကြဖို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာအားလုံးတို့ဒီနေ့စေုံနောက်မကျတဲ့ရောက်လာပြီးတော့ပြည့်စုံမှုတွေကျဆင်းနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်